ဒေါ်လာဘီလီယံနဲ့ချီတန်တဲ့ရေငုပ်သင်္ဘောဆိုင်ရာပြင်သစ်နဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့သဘောတူညီချက်ရယူလိုက်တာဟာဩစတြေးလျကတန်တမန်ရေးဆိုင်ရာမဟာအမှားကြီးကိုကျူးလွန်လိုက်တာလို့ဩစတြေးလျကမထွက်ခွာခင်စနေနေ့မှာပြင်သစ်တန်မတ်ကြီးရှန်ဘယ်ရီဒေးဘော့ကပြောကြားလိုက်ပါတယ
် I'm so confident in the French Australian Australian French cooperation
ပြင်သစ်နဲ့ဩစတြေးလျနိုင်ငံကြားပူးပေါင်းဆောင်ရွက်မှုအတွက်အခုထိယုံကြည်မှုရှိစေဖြစ်ပေမဲ့ဒါဟာမဟာအမှားကြီးတစ်ခုဖြစ်နေပါပြီ။ထားခဲ့တဲ့သဘောတူညီချက်ဟာ contract စာချုပ်မဟုတ်ဘဲလက်တွဲဆောင်ရွက်မှုတစ်ခုသာဖြစ်တာကြောင့်အခုကိစ္စဟာလက်တွဲပေါ်နဲ့ပတ်သက်ပြီးတိတ်ကိုဆိုးရတဲ့ကင်တွယ်ဆောင်ရွက်မှုတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါ။ပြင်သစ်ရေရက်ကဩစတြေးလျနိုင်ငံအတွက်တမယိုးကြရေငုပ်သင်္ဘောတိဆောက်ပေးဖို့2016ခုမှာရထားတဲ့သဘောတူညီချက်ကိုဖျက်သိမ်းပြီး American နဲ့ Britain တို့က nuclear စွန့်ရင်သုံးရေငုပ်သင်္ဘောတိဆောက်ပေးမှာကိုလက်ခံလိုက်ကြောင်းဩစတြေးလျကကျက်သပရိနေမှာကြေညာလိုက်တာဖြစ်ပါတယ်။ဒီကြေညာချက်ကြောင့် American နဲ့ Britain တို့နဲ့ NATO မဟာမိတ်အဖွဲ့ဝင်ဖြစ်တည်ရှိနေတဲ့ပြင်သစ်ကသူ့တန်မတ်တွေကို American နဲ့ Britain နိုင်ငံတွေကနေပြန်လာဖို့ချက်ချင်းဆင့်ခေါ်လိုက်တာပါ။ပြင်သစ်ပြင် Indo-Pacific ဒေသရင်းအားပြိုင်နေတဲ့တရုတ်ကလည်းစိတ်ဆိုးဒေါသထွက်ခဲ့တာဖြစ်ပါတယ်။ဒေသရင်းမလေးရှားနိုင်ငံကလည်းဩစတြေးလျရဲ့ဒီ nuclear စွန့်ရင်သုံးရေငုပ်သင်္ဘောတိဆောက်ဖို့ဆုံးဖြတ်ချက်ကဒေသရင်း nuclear လက်နက်ပြန်ဆိုင်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့စနေနေ့မှာပြောပါတယ်။